ဝန်ကြီးချုပ်တော်ဝန်ဆက်လက်ထမ်းဆောင်မှုတင်သွင်းထားတာကိုယုံသိမ့်ပြီးဖို့အီရတ်ဝန်ကြီးချုပ်အီဘရာဟင်အယ်ဂျာဖာရီအပေါ်ဖိအားပေးမှုတွေတိုးပွားလာနေပါတယ်။အီရတ်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်အမည်စင်းတင်သွင်းထားမှုကိုယုံသိမ့်ပြီးဖို့မစ္စတာဂျာဖာရီကိုရှေ့ကောင်းဆောင်တွေကပထမဆုံးအကြိမ်အဖြစ်စနေနေ့မှာလူသိရှင်ကြားတောင်းဆိုခဲ့ကြပါတယ်။ညီညွတ်တဲ့အစိုးရတည်းဖွဲ့စည်းရေးညှိနှိုင်းဆောင်ရွက်ဖို့မစ္စတာဂျာဖာရီကိုနှုတ်ထွက်ပေးရန်သူတောင်းဆိုခဲ့ကြောင်းလူများစုရှိတ်ညွန့်ပေါင်းအဖွဲ့ဖြစ်တဲ့ကက်စင်ဒါအုတ်ရဲ့အထက်တန်းအဖွဲ့ဝင်တူကပြောပါတယ်အစိုးရတစ်ခုဖွဲ့စည်းရေးရှိတ်ဆွန်နီအာရဗ်နဲ့ခါဒစ်ခေါင်းဆောင်များကြားတရင်ပတ်များစွာကြားစုနေပွဲတွေဟာရှေ့မတိုးနိုင်ပဲထိငော့နေခဲ့ရပါတယ်အထူးသဖြင့်မစ္စတာဂျာဖာရီကိုဝန်ကြီးချုပ်အဖြစ်လက်ရှိအတိုင်းဆက်လက်ထားရှိခြင်းပြုမပြုဆိုတဲ့အပေါ်မှာရှေ့မတိုးနိုင်ဖြစ်နေခဲ့ကြတာပါညညတော်အမျိုးသားအစိုးရတည်းဖွဲ့စည်းနိုင်ရေးဟာမြေဝတ်ပြည်ပြားမှုပြန်လည်တည်ဆောက်ရေးနဲ့အုပ်စုခွဲတွေကြားအကြမ်းဖက်တိုက်ခိုက်မှုတွေအင်းငင်းသွားစေဖို့အဓိကခြေလှမ်းချက်ဖြစ်တယ်လို့အမေရိကန်နဲ့ Iraq တောင်ဝန်ရှိသူတွေကပြောကြပါတယ်။ရှီးယိုက်မွတ်စလင်ဘာသာဝင်တွေအထွတ်အမြတ်ထားရာဆာမာရာကဗလီဝတ်ပြည်ကျောင်းတစ်ခုကို February 22ရက်နေ့ကဘုံခွဲတိုက်ခိုက်ခံရပြီးအုပ်စုခွဲတွေကြားအကြမ်းဖက်မှုတွေစတင်ခဲ့တာဖြစ်ပါတယ်။